မနက်ကမှဆရာနာဒေမှုကိုစန့်ကျင်ကောက်ွက်တဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲရာကြောင့်တေဆုံးသူအကြီးအတွက်ဟာဒီကနေ့အထိဆိုရင်240လေးကျော်သွားပါပြီ။ဒီကနေ့ရန်ကုန်တိုင်းအတွင်းကတာမွေလှိုင်တာကီတာနဲ့တောင်းကုလာတို့မှာတအူးစီတေဆုံးပါတယ်။ပခုတ်ကူမှာမင်းညားကပစ်ခတ်ဖမ်းဆီးထားတဲ့ဒေါ်မာလာဝင်းရဲ့ရုပ်လောင်းကိုမိသားစုကဒီကနေ့ပြန်ရခဲ င်ထားတဲ့သေဆုံးသူအရေအတွက်က235ယောက်ရှိတဲ့အတွက်အခုထပ်တိုးတာနဲ့ဆိုရင်အယောက်240ကျော်အထိရှိသွားတာပါနေပြည်တော်ကဒီကနေ့ဆန္ဒပြပွဲကိုမြေရီယိုဘုံတွေအတံဘုံတွေပစ်ပြီးဖြိုခွဲတာကြောင့်ဆန္ဒပြသူတွေဘေးလွတ်ရာထွက်ပြေးခဲ့ကြပါတယ်ရန်ကုန်မှာလည်းဒီကနေ့ဆန္ဒပြပွဲတချို့ကြိုကြားဆိုသလိုရှိခဲ့ပေမဲ့အဓိကအခြေအနေကတော့စစ်တပ်နဲ့ရဲကအဓာအစီတွေကိုလိုက်ရှင်းရင်းပစ်ခတ်တာတွေ့တဲ့လူကိုရိုက်နှက်ဖမ်းဆီးတာရပ်ထားတဲ့ကားတွေကိုဘူဒိုဇာနဲ့အကြောင်းမဲ့တိုက်ပြီးဖျက်ဆီးတာစတာတွေပဲဖြစ်ပါတယ
်ဘယ်တော့ဖြစ်သွားလဲဘာဘာဘာသူတို့ကားနဲ့တိုက်သွားတယ်အလကားတက်ထိုးသွား
ရန်ကုန်ကြောင်မြောင်းဘက်မှာဖြစ်ခဲ့တာကိုမျက်မြင်တွေ့သူကရိုက်ယူထားတဲ့ဗီဒီယိုထဲမှာတွေ့ရပြီးပျက်စီးသွားတဲ့ကားပိုင်ရှင်ကိုလှမ်းမေးထားတာပါဒါစီတွေကိုဘူဒိုဇာကားကြီးနဲ့ထိုးရှင်းတာမှာအိမ်တိန်နဲ့အထိဝင်လူနည်းဖြစ်တာကိုလည်းဗီဒီယိုတစ်ခုမှာတွေ့ရပါတယ်စစ်တပ်နဲ့ရဲတွေကဆိုင်တွေကိုဖျက်ဆီးတာစားစရာနဲ့ပစ္စည်းတွေယူတာစပိန်ဆိုင်ကယ်စတာတွေကိုရိုက်နှက်ကန်ကြောက်ဖျက်ဆီးတာနေနေညာညာဆဲဆူအော်ဟစ်ဂျိမ်းမောင်းတာတွေကိုလည်းဗီဒီယိုတွေထဲမှာတွေ့ရပါတယ်တနည်းအားမဆိုရင်လမ်းပေါ်တွေ့တဲ့လူတစ်ယောက်ကိုရဲကဆွဲခေါ်လာပြီးတောင်းမှန်နေတဲ့ကြားကပဲရိုက်နှက်ပြီးတော့လမ်းပေါ်မှာလေးဘက်ထောက်သွားခိုင်းတယ်လို့နောက်ကနေစောင့်ကန်တာကိုလည်းတွေ့ရပါတယ်မန္တလေးပဲခူးကရစကိုင်းမကွေးကချင်ချင်းကရင်တနင်္သာရီစားတဲ့ပြည်နယ်တိုင်းဒေသကြီးတွေကမြို့တွေမှာဒီကနေ့ဆန္ဒပြပွဲတွေရှိခဲ့ပြီးအပြင်းအထန်ပြစ်ခတ်ဖြိုခွဲတဲ့တဲ့ရင်တော့အခုချိန်ထိမရသေးပါဘူးစီဒီအမ်လှူဆောင်မှုမှာပါတဲ့မန္တလေးကမြေထားဝန်ထမ်းတွေကိုအလုတ်ပြန်ဝင်ရင်လိုင်းကန်းကဆင်းဖို့စစ်ကောင်စီကပြောတာမှာဝန်ထမ်းတွေအားလုံးဒီကနေ့လိုင်းကန်းကနေရွှေ့ပြောင်းသွားကြပြီးတော့မြို့ကန်လူထုကဝိုင်းကူညီပေးကြပါတယ်တနင်္ဂနွေလုံးမှာအင်တာနက်ဆက်သွယ်ရေးကိုရှော့ချပြတ်တောက်ထားတာကြောင့်လူလူရဲ့နေစတူဘဝကိစ္စတွေမှာအခက်အခဲတွေကြုံနေကြရပါတယ်